ရခိုင်ပြည်နယ်ထဲမှာလေစီးပြေဒုက္ခသည်900ကျော်ထဲမှာမြန်မာနိုင်ငံဘက်က200နီးပါးပါဝင်ပြီးကျန်တဲ့သူတွေကိုတော့ဒီကနေ့မှပဲဘင်္ဂလားဒေ့ရှ်တန်အဖွဲ့ကနိုင်ငံသားဟုတ်မဟုတ်စတင်စစ်ဆေးနေပြီဖြစ်ပါတယ်။တချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့မှစင့်ခေါ်ခဲ့ပါတယ်။ဒီအချိန်နေနောက်ဆုံးကိုအသေးစိတ်ကိုမတိန်ကြီးထိုက်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဧရာဝတီတိုင်းဖြာပုံမြို့အနီးမြမပင်လေးပြည်အတွင်းကကဲတင်လိုက်ရတဲ့လေစီးပြေဒုက္ခသည်900ကျော်တို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံသားဆိုင်ရာစစ်ဆေးမှုတွေတောက်ကြနေမှာဘင်္ဂလားဒေ့ရှ်တန်ယုံကစတင်လှုပ်ဆောင်နေပါပြီ။စစ်တွေမြို့အခြေစိုက်ဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်ယုံကတန်ကိုစလေ2ဦးနဲ့ရန်ကုန်အခြေစိုက်ဘင်္ဂလားဒေ့ရှ်တန်ယုံကတန်ကိုစလေ2ဦးတို့ကိုနိုင်ငံသားစစ်စစ်ဖို့ခွင့်ပြုထားတဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒုတိယအထုပ်ကဲတင်လိုက်ရတဲ့လေစီးပြေး900ကျော်တို့ထဲမှာမြန်မာနိုင်ငံသား200နီးပါးပါဝင်ပြီးသူတို့ကိုနေရရင်းနေပြန်ပို့နိုင်ဖို့လဲဆောင်ရွက်နေတဲ့အကြောင်းဒုတိယနိုင်ငံသားရေးဝန်ကြီးဦးတန်ကျော်ကပြောပါတယ
်။အကုန်လုံးအခွဲ့တူကျွန်တော်တို့ကတော့အဲ့လို180လောက်ရှိတယ်လို့ဟိုခန့်မှန်းထားတာပေါ့နော်။အဲ့တော့ကြံတဲ့ဟာတွေကတော့သူတို့ဒါကျွန်တော်တို့စစ်ပြီးတဲ့ဥစ္စာကတော့ကျွန်တော်တို့ကဟိုလောက်ဘက်ကနေစစ်ပြီးတော့သူတက်ဆိုင်ရာအကုန်လုံးဘယ်မျိုးနဲ့ဘယ်ရွာတွေအစားကျွန်တော်တို့အကုန်ရပါပြီ။အဲဆိုလာဘကနေပြီးတော့သူစစ်ပြီးလို့ရှိရင်သူတက်ဆိုင်ကသူနေခဲ့တဲ့ရွာတွေကိုသူအကုန်လုံးပြန်ပို့ဖို့လုပ်ပါတယ်။အဲဒီကြံခဲ့တဲ့ဟိုဟာတွေကတော့ကျွန်တော်တို့ဒီဟိုဟာကိုဟိုဘင်္ဂလားဒေ့ရှ်ကကောင်စစ်ဟိုဒီဆိုင်ရာပေါ့သူတို့စစ်ဆေးဖို့အတွက်ကျွန်တော်တို့ကသူတို့ဟိုဟိုစစ်ဆေးခွင့်ပေးမှာပေါ့
။ပြီးခဲ့တဲ့လအတွင်းရခိုင်ပြည်နယ်ကမ်းလွန်ပင်လယ်ပြင်ကဖမ်းဆီးရမိပြီးရခိုင်ပြည်နယ်တောင်ပြိုလက်ဝဲမြို့နယ်မှာခိတ္တထိမ့်သိမ်းထားတဲ့လေစီးပြေး200တို့ထဲက150ကျော်တို့ကတော့ဒီအပိုင်းအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လည်ခေါ်ဆောင်မယ်လို့ခြားတာပရင်းညီတို့ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကပြောပါတယ်။မြန်မာအစိုးရဘက်ကတော့မြန်မာနိုင်ငံသားတွေမဟုတ်ဘူးလို့ပြောဆိုထားတဲ့လေစီးပြေး200တို့ထဲကကျန်ရှိနေတဲ့သူ50တို့အရင်နဲ့ပတ်သက်လို့တော့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကအခုလိုပြောပါတယ
်။150လောက်ကတော့တည်တည်ကြာဒါသရင်သူတို့ဘက်ကမှန်နေဆိုတာသူတို့သိပါလိမ့်။နောက်10ရောက်လောက်ကတော့သူတို့လည်းခုနလိုပဲ grey area ပေါ့လေ။နော် grey area ဆိုတော့သူတို့လည်းဟိုအချက်လက်မပြည့်စုံတော့ form လည်းမအချက်လက်မပြည့်စုံတော့သူတို့လည်းပြန်ပြီးတော့ဒီသူတွေရဲ့အချက်လက်တွေပြန်ယူရတယ်။နော်ကျန်တဲ့ဟလာဟို40လောက်ကလည်းသူတို့စစ်လို့မပြီးသေးဘူ
း။လေစီးပြေးတွေအရင်နဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုကချိနဲ့အားရစရာကောင်းပါတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တောက်ကြနေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမတ်ကြီးဦးမျိုးမြင့်တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကဆင့်ခေါ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြကြပါတယ်။တမိုင်းနီးပါးကြာဆွေးနွေးမှုနဲ့ပတ်သက်လို့တော့နှစ်ဖက်တို့သတင်းမထုတ်ပြန်ပေမဲ့ခိုင်မာတဲ့သတင်းရှင်းမြစ်တွေအပြောအရတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်လူမှုစီးပွားရေးအခြေအနေတွေကြောင့်ရွှေ့ပြောင်းဖို့ကြိုးစားလာတာလို့လေစီးပြေးသူတွေအရေးပါမြမအစိုးရအရာရှိကြီးတဦးရဲ့ပြောဆိုမှုအပေါ်မှာတန်တမန်ရေးအရာခေါ်ယူပြောဆိုတာဖြစ်တယ်ဆိုပြီးဘင်္ဂလားဒေ့ရှ် BD News 24ကဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနဘက်ကမသိရှိရသေးတဲ့အကြောင်းဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ
်ကျွန်တော်တို့ကတော့အမှန်တည်းပြောရရင်တော့ဟာနိုင်ငံခြားထဲမှာဒါသူတို့လည်းကျွန်တော်နဲ့နော်ဆက်ဆံရေးကိုမြင့်တင်နေတယ်ကျွန်တော်လည်းဒါနိုင်ငံဆက်ဆံရေးမြင့်တင်နေတယ်ဆိုတော့ဒီဖြစ်လာတဲ့ဟာဖြစ်လာတဲ့ပြဿနာကတော့ကျွန်တော်အားလုံးကထိုင်ပြီးတော့နှစ်သက်လုံးထိုင်ပြီးကြည့်ကြမှာပါ
မြန်မာအစိုးရဘက်ကတော့လေစီးထွက်ပြေးချသူတွေဟာဖိနှိပ်ချုပ်ချယ်မှုကြောင့်မဟုတ်ဘဲစီးရဲချုပ်တက်မှုကြောင့်အလို့အကန့်ခွင်လန်းကောင်းတဲ့ဒေသရင်းနိုင်ငံတွေကိုရွှေ့ပြောင်းဖို့ကြိုးစားချသူတွေသာဖြစ်တယ်လို့ဒီဇိုင်းမှတ်မှတ်ပြောဆိုနေတာဖြစ်ပါတယ်ကြားပါပြီးနေတော့ကလည်းမြန်မာနိုင်ငံခြားရေးဝန်ကြီးဦးဝန်းနာမောင်လင်ကနိုင်ငံတကာတန်တမန်တွေကုလနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလေစီးထွက်ပြေးချသူတွေဟာဖိနှိပ်မှုကြောင့်ထွက်ပြေးကြရတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေအများစုဖြစ်တယ်လို့နိုင်ငံတကာကပြောဆိုနေကြတာတွေဟာမမှန်ဘူးလို့ပြောဆိုခဲ့တာပါဒီလူတွေဟာအလို့အကန့်ခွင်လန်းကောင်းတဲ့နိုင်ငံတွေကိုရွှေ့ပြောင်းကြတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့သေးတာဖြစ်ပါတယ်ရှင်